ထိုင်းနိုင်ငံတောင်ပိုင်းကကဘာလက်ခီးသွားတဲ့အလားများတဲ့ဖုကက်ဒေသမှာမိုးကြီးကျယ်ရွာသွန်းပြီးတော့မြေပြိုကျတာကြောင့်မြန်မာ9ဦးပါဝင်လူ13ယောက်သေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့်ဖုကက်ဒေသမှာမြေပြိုကျခဲ့တာဖြစ်တယ်လို့ဖုကက်ခရိုင်အုပ်ချုပ်ရေးမှူးဆိုဖန်းစူဝန်နာရက်ကပြောပါတယ်။သေဆုံးသွားတဲ့မြန်မာ9ယောက်ဟာထိုင်းနိုင်ငံမှာလာရောက်အလုပ်လုပ်ခံကြတဲ့ရွှေပြောင်းလူသမားတွေဖြစ်ပြီးတော့ဒါပြင်ရုရှားဇုံတွေတွဲနဲ့ထိုင်းနိုင်ငံသား2ယောက်တို့လည်းသေဆုံးခဲ့တယ်လို့ဆိုဖန်းကပြောပါတယ်။မြေပြိုကျမှုကြောင့်နောက်ထပ်လူ20တန်းရခဲ့ပြီးတော့အင်ဂျင်206လုံးထိခိုက်ပျက်စီးသွားတယ်လို့လည်းပြောပါရတယ်။ထိခိုက်သေးဆုံးသွားတဲ့သူတွေရဲ့ဒီမိသားစုဆွေမျိုးတွေနဲ့သက်ဆိုင်ရာတန်ယုံတွေကိုထိုင်းအာဏာပိုင်တွေဘက်ကဆက်သွယ်အကြောင်းကြားထားတယ်လို့လည်းဖူခတ်အုပ်ချုပ်ရေးမှူးကပြောပါရတယ်။မြေပြိုကျမှုကြောင့်လူနေအိမ်အဆောက်အုံတွေအပြင်လမ်းဒါးတွေလည်းထိခိုက်ပျက်စီးသွားခဲ့တာတွေကိုထိုင်းနိုင်ငံကလူမှုကွန်ရက်မီဒီယာတွေမှာတော့တွေ့ရပါရတယ်။အပျက်စီးတွေကိုလိုက်လံရှင်းလင်းဖယ်ရှားတာတွေဆက်လက်လှုပ်ဆောင်နေပေမဲ့လည်းပျောက်ဆုံးနေတဲ့သူတွေကိုရှာဖွေတာတွေကိုတော့ရဆိုင်လိုက်ပြီလို့ထိုင်းအာဏာပိုင်တွေကပြောပါရခင်ဗျာ။